ကချင်ပြည်နယ်တွင်လူထုအားနှင့်ဘိန်းခင်းဖြတ်ဖို့တွားနေကြတဲ့ပတ်ဂျာဆန်လူထုအခြေပြုမူရစေဝါတိုက်ဖြည့်ရေးအဖွဲ့ဝင်တွေရဲ့အသက်အန္တရာယ်လုံခြုံရေးစိုးရိမ်နေရတဲ့အနေအထားဖြစ်လာလို့ကချင်ရက်မိရက်ဖတို့ရဲ့တိုက်တွန်းခြင်းနဲ့ပြန်လာနေကြပြီဖြစ်ပါတယ်။ဘိန်းခင်းဆိုင်သူတွေနဲ့ဘိန်းဖြတ်သူတွေကြားနှစ်ဖက်အပြင်းထန်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်ကချင်ပြည်နယ်အစိုးရဘက်ကစစ်တပ်နဲ့ရဲတပ်ဖွဲ့ဘက်ကလုံခြုံရေးတာဝန်မယူတော့ဘူးလို့ပြောဆိုလိုက်တဲ့ပေါ်ဘိန်းသွားဖြတ်သူပြည်သူတွေရဲ့လုံခြုံရေးအတွက်စိုးရိမ်ရလို့ပြင်လာနေကြတာလည်းဖြစ်ပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်တွယ်မြင်းမြန်းတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်ကချင်ပြည်နယ်အတွင်းဘိန်းအများဆုံးစိုက်ပျိုးရာဒေသတွေစီဘိန်းသွားဖြတ်နေကြတဲ့ပတ်ဂျစန်လို့ခေါ်တဲ့လူမှုအခြေပြုမူရစ်စေဝါတိုက်ဖြတ်ရေးအဖွဲ့ဝင်တွေရဲ့အသက်အန္တရာယ်စိုးရိမ်ရတဲ့အနေအထားဖြစ်လာနေလို့ဒီကနေ့ဖေဖော်ဝါရီလ28ရက်နေ့စနေနေ့မှာတော့မိမိတို့ရောက်ရှိနေတဲ့နေရာတွေကနေပြန်လာဖို့တိုက်တွန်းကြတဲ့အတွက်ပြန်လာနေကြပြီဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကဥစခုံတရင်ရဲ့နေသားဆောင်တဲ့နဲ့ပြည်သူစစ်ပိုင်နဲ့ဖြစ်တဲ့ကချင်ပြည်နယ်ကံပိုက်တီးဒေသဝေမိုးရွာမှာဘိန်းကင်းဆိုင်သူတွေနဲ့ဘိန်းဖျက်ဆီးဖို့သွားတဲ့ပတ်ဂျက်ဆန်အဖွဲ့တွေကြားတနက်တွင်နဲ့ပြည့်မိုင်းနေတဲ့ခွဲအပြန်အလှန်တိုက်ခိုက်မှုတွေကြောင့်နှစ်ဖက်အတော်လေးအထိနာခဲ့ကြပါတယ်ဒီလိုမျိုးဘိန်းဖျက်လူမှုအဖွဲ့ကိုတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံကချင်ပြည်သူလူထုတွေကကချင်ပြည်နယ်အစိုးရနဲ့ဝန်ကြီးချုပ်ကိုဆန္ဒပြခဲ့ကြရာကရဲလုံခြုံရေးတွေနဲ့လည်းအခြေတင်တင်းမာမှုတွေဖြစ်ခဲ့ပါတယ်နောက်ပိုင်းမှာတော့ရဲတပ်ဖွဲ့ဝင်တွေဘက်ကလုံခြုံရေးတာဝန်မယူနိုင်တော့ဘူးလို့အတီလင်းပြောကြားခဲ့ပြီးတဲ့နောက်မှာဘိန်းဖြတ်ဖို့တွားနေတဲ့ပတ်ဂျက်ဆန်အဖွဲ့တွေရောက်နေတဲ့နေရာကနေပြန်လာကြဖို့တာဝန်ရှိသူတွေကမြစ်တာရက်ခံခဲ့တယ်လို့ကချင်ငင်းညာရေးကျိုးဆောင်ဖွဲ့ကဦးအင်ရှန်ဆန်အောင်ကပြောပါတယ်။မင
်းကဒီကောင်လေးဆမားလေးပို့ထုတ်ကြတဲ့အခါကျတော့ဒီနေ့အစည်းအဝေးနဲ့ဒီနေ့ရေးနဲ့ဒီပတ်သက်တာအဖွဲ့နဲ့ကြီးကြတာဖြစ်တယ်အဲ့ဒီကြတဲ့ခါကျတော့အဲသူတို့ကလည်းဒီအခြေအနေရပေါ့ဒီအစည်းအဝေးအနေနဲ့ရေးအနေနဲ့တော့စာဝန်ယူနိုင်ဘူးစစ်တပ်နဲ့ပဲဆက်လို့ရလို့ပါဆိုတဲ့အနေနဲ့အခုကတော့ဒီစစ်ချင်းရက်သွားတဲ့အမျိုးရှိပါတယ်စစ်ကိုလုပ်ဖို့ဆိုတော့ဒီတော်ကအစည်းအဝေးနဲ့တောင်းချင်တာရတယ်အနေနဲ့ဖြစ်နေကြတယ်အခုတော့ဆက်လို့မရတဲ့အနေနဲ့ဖြစ်နေကြတယ်လုံးချုံရတော့စကားပါမယ်တမန်တော်လည်းရေးကရေးကြရလည်းပြောက်သွားတာမျိုးဖြစ်တယ်အခုလိုတော့မယ်ဒီမှာဘယ်တော့ဖြစ်နေရောသိတော့ပါဦးကကိုကဘာမှမပါတဲ့ခါကျတော့လည်းလည်းနဲ့ပြုတ်ပြီးဖြစ်ပေါ်တာကတော့ကိုကြီးမှဒီလိုဖြစ်နေဖြစ်ကြရမှာ
ဘိန်းကင်းအများပြဆိုက်ပြိုးထားတဲ့ကချင်ပြည်နယ်ကံပိုက်တီဒေသထဲမှာစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကတာဝန်ခံမှုမရှိဘဲတွားရောက်မယ်ဆိုရင်တော့အလွန်ကိုအန္တရာယ်များတဲ့အနေအထားဖြစ်တယ်လို့ဘိန်းကင်းဖြတ်အဖွဲ့ပတ်ဂျက်ဆန်နဲ့တောက်လျှောက်သတင်းလိုက်ပါရယူနေတဲ့ဒေသခံသတင်းတောက်ကိုစော်မိုးထက်ကလုံခြုံရေးအနေအထားစိုးရိမ်ရတဲ့အခြေအနေအခုလိုပြောပြပါတယ
်လုံခြုံရေးအနေအထားကစစ်တပ်မပါလို့ကတော့ထိခိုက်ဒဏ်ရာရမှုပြီးဆုံးမှုတော်တော်ကူများတဲ့သဘောရှိတယ်အခုလိုသူတို့တွေပေါ့နော်အခုလိုပြန်ပြီးတော့ထောက်လာလိုက်တာကလည်းသူတွေကအကောင့်ကိုပြောလို့ရတာပေါ့ကျွန်တော်တို့သုံးတက်ကြည့်တော့ဒီခွက်တွေရှစ်ဆက်ပြီးတိုးသွားမယ်လုံလုံရလည်းရဲရင်အားလောက်ပဲထည့်လိုက်မယ်ဆိုလို့ရှိရင်တော့အရန်ကိုစိုးရင်ကြာအနေထားပါအဲ့တော့တကယ်လို့သူတို့လုံလုံကြီးမပြေးလဲဆွတ်ပြီးသွားမယ်မမြင်နိုင်တဲ့အဆက်တွေအများကြီးဖြစ်လာနိုင်တယ်ဘာလို့လဲဆိုတော့ဒီလိုရဲ့အနေဖြစ်သွားပြီလေပြောမယ်ဆိုလို့ရှိရင်လုံလုံကြီးအနေထားတော့ DGS အဖွဲ့ကြီးအတွက်လုံကိုအားနေပါတယ်တော်တော်ကိုအားနေတယ်
ကချင်ပြည်နယ်တွင်ဘိန်းကင်းအများဆုံးစိုက်ပျိုးရာဒေသတွေဖြစ်တဲ့ကဒုံနဲ့ကံပိုက်တီဒေသတွေစီကိုသွားနေကြတဲ့ပတ်ဂျက်ဆန်လို့ခေါ်တဲ့ကချင်လူမှုဘိန်းကင်းဖြက်စီအဖွဲ့ကိုဘိန်းကင်းပိုင်ရှင်တွေနဲ့ထိတ်တိုက်ရင်ဆိုင်မှုရှိမှဆိုတဲ့လုံခြုံရေးအကြောင်းပြချက်နဲ့စစ်တပ်နဲ့နယ်မြေရဲလုံခြုံရေးတွေဘက်ကပိတ်ပြီးတော့တားဆီးခဲ့တာပါပြည်သူလူထုကလူမှုအင်အားနဲ့ကိုယ်တိုင်ပါဝင်တိုက်ဖြတ်ဖို့ကြိုးစားတဲ့လှုပ်ရှားမှုအပေါ်သက်ဆိုင်ရာပြည်နယ်အစိုးရနဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကပူးပေါင်းပါဝင်တင်ပါတယ်လို့အရက်ဖတ်လူမှုအခြေပြု CSO Forum ကမတ်သိန်းနီဦးကအခုလိုပြောပါတယ်
ကျွန်တော်တို့အစိုးရရဲ့အသေးမှုနဲ့အစိုးရရဲ့ပူးပေါင်းပါဝင်မှုကိုဒါရမယ်ဆိုလို့ရင်ပေါ်ပြီးလူမှုလှုပ်ရှားမှုအစီအစဉ်မူရစေတိုက်ချက်ရင်းဟာတိုင်းတာတစ်ခုထိအောင်မြင်မှာပါရှင်လူမှုအသေးကိုလည်းကျွန်တော်တို့ကလူတွေတို့ခိုက်နာခြင်းမှုမရှိသေးတဲ့ပေါ့နော်ဒီမျိုးတွေကိုကျွန်တော်တို့ပို့ပြီးတော့စိတ်ပစားစီစဉ်လို့လုပ်ပါရတယ်အစ်ကလေးရဟိုနောက်ရှုပ်ချင်ကြဘူးပေါ့နော်ဆိုတော့ကျွန်တော်တို့လည်းလူကြီးတွေနဲ့လူမှုမိနိုင်ပါတယ်ဆိတ်ရှည်နာကောင်းမှန်တော့လဲစက်မတိုးကြပါနဲ့ပေါ့နော်အန်ဒီရမဖြစ်သေးတဲ့လူနဲ့လောက်ပါပြင်ဆက်ခဲ့တာပြီးရင်တော့ညီနိုင်မှုတွေပြင်ဆင်မှုတွေနဲ့ပြင်လောက်ပါအောင်ဆိုပြီးတော့မငဲညှိရပါတယ်ရှင
်အခုလိုမျိုးဘိန်းကင်းဖြက်စီးဖို့သွားတဲ့လူတို့ဦးဆောင်တဲ့အဖွဲ့နဲ့ဘိန်းကင်းဆိုင်သူရွာသူရွာသားတွေအကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားတာကိုရှုံချကြောင်းနဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးကျူးလွန်သူစီစဉ်ဆောင်ရွက်သူတို့ကိုအမြန်ဆုံးဖော်ထုတ်စုံစမ်းပြီး တရားဝင်နဲ့အညီအရေးယူဆောင်ရွက်ပေးဖို့နဲ့တိုက်ခိုက်ခံရသူတွေရဲ့နေနာမှုတွေကိုတာဝန်ရှိသူတွေဘက်ကတာဝန်ယူပေးဖို့အရက်ဖတ်လူတို့အခြေပြုအဖွဲ့ CSO Forum ကလည်းကြေညာချက်ထုတ်တောင်းဆိုပါတယ်။မြန်မာတိုင်းငါးလုံးတိုင်းတာနဲ့စိုးရိမ်စရာအနေထားကိုရောက်နေတဲ့မူရင်းဆေးဝါးပြဿနာ၊ဘိန်းဆိုင်ပြိုထုတ်လုပ်မှုတွေနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရတပ်ဆိုင်ရာပြည်내အစိုးရလွှတ်တော်တပ်မတော်နဲ့မူရင်းအထူးနှိမ်နင်းရေးအဖွဲ့တို့ကလူတို့ရဲ့လူလားချက်အတိုင်းပြည်သူလူထုနဲ့လက်တွဲပူးပေါင်းဆောင်ရွက်ဖို့ကိုလည်းပြည်သူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကတိုက်တွန်းတောင်းဆိုနေကြတာဖြစ်ပါတယ်ရှင်။